ိုင်းဟာနာပိုင်းတွေကနေဖမ်းဆီးထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေစစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြောက်နိုင်ရဲ့ဇနီးနဲ့ကလေးနှုံဦးကိုမြန်မာဟာနာပိုင်းတွေဘက်ကတွဲပြောင်းပေးတဲ့အစီအစဉ်ပြတ်ပြဲသွားပြီလို့ ANC ကောင်းဆောင်တဦးကပြောပါတယ်ဒီလိုမျိုးလွှဲပြောင်းတဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကဆိုပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်တက်တက်ကန်ရေးအဖွဲ့ရဲ့စီဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုတ်ဦးထိုင်းနိုင်ငံချင်းမမျိုးလာဝကယုံမှာဗီဇာတက်တန်းသွားတိုးတဲ့အချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမရောက်ရခိုင်မျိုးရပ်ကောင်စီ ANC တူတူတွင်းမှုကိုထွန်းစော်ကပြောပါတယ်
မင်းကတော့မဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေအဓိကတော့မဆိုင်ဘက်ကိုယူတယ်ဆိုတော့တရှိလေးဘက်ကိုဆက်နေဆိုတဲ့သဘောပေါ့ဗျာမင်းကဟိုဘက်ကလာယူတယ်ပေါ့နော်ရှင်းရိုင်းမှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းတဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒီမလွှဲဖြစ်ဘူးပေါ့ဆိုရင်ဒီနေ့မနေ့မှာအဲတချို့သိစေတဲ့ရဲ့ပြောချင်ချင်ရပါလို့နော်အဲဒီအခုတတိတော့မလွဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုကိုမလာအဲ့လိုမျိုးသတင်းတွေလည်းကြားရပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီစမှာ၄ရက်နေ့ကအေအေစစ်စီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးရှိသူမနှင်းစာဖြူနဲ့အသက်၁၂နှစ်အရွယ်တမီစောပြည့်ရှင်အသက်၁နှစ်ကျော်တာမြတ်လင်းဆန်တို့ကိုထိုင်းရဲတွေကဖမ်းဆီးပြီးမြန်မာအန်တာပိုင်ဘက်တွေကိုဆွဲပြောင်းဖို့ထိုင်းမြန်မာလက်ဆက်မယ်ဆန်ဖက်ကိုခေါ်ဆောင်သွားပြီးအခုတည်စီစဉ်ပြည့်ပြဲသွားတာပါဒါပေမဲ့မြန်မာအနာပိုင်တွေဆွဲမယ်မလဲဘူးဆိုတာနဲ့ပတ်သက်လို့ထိုင်းအနာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူး။ရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တယ်လို့ဒီလိုလက်နက်ကိုင်ဖွဲ့စည်းတစ်ခုခုရဲ့မီတာစုကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးမမောင်စိုးကပြောပါတယ
်။လောလောဆယ်မလို့ဒီလိုကြားပြီးခါပါလား။ဒီဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်အမြင်ကတော့ဒီဘက်ကတန်းတော့မယ်လို့ထင်ပါတယ်ဒါကြောင့်လည်းအခုလွှဲပြောင်းမှုကိစ္စရပ်တန့်သွားတာလို့ထင်ပါတ
ယ်အတိမပြုတ်နိုင်သေးတဲ့တရင်ခုကတော့အေအေစူးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးကြည့်သူမနှင်းစာကြည့်ဟာတရုတ်နိုင်ငံပတ်စပို့ကိုကန်ဆန်သူဖြစ်လို့တရုတ်အာဏာပိုင်တွေကအကောက်ွက်ထားတယ်လို့ထိုင်းချီစာရခိုင်လူမှုဖွဲ့စည်းဝင်တို့ကဆိုပါတယ်ရခိုင်လက်နက်ကိုင်ကြီးပြောခွေရခိုင်ဒုက္ခကတော့ထိုင်းအာဏာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့စိုးရွားတဲ့အခြေအနေဖြစ်မလာနိုင်ဘူးလို့ယူဆကြောင်းပြောပါတယ
်လုံးလုံးချိန်မှာတော့ဒါထိုင်းဘက်ကနေပြီးတော့သူတို့ကိုထိန်းသိမ်းထားတာပေါ့ဒါထိုင်းဘက်ကလည်းပဲကျွန်တော်တို့ချိန်မှာလည်းသူတို့ကတော့ဒီလူခွင့်ရေးကိုလေးစားတဲ့နိုင်ငံနောက်ပြီးလို့ချင်းအစင်းလာရကလည်းပဲကျွန်တော်တို့ဒီဒေါ်လာရဲ့အဖွဲ့အစည်းကောင်းဆောင်တွေကိုသူတို့အမှားကြီးသွားလာလှုပ်ရှားနေတိုင်းကြည့်ရတာရှိပါဘူးဆိုတော့ဆိုရတဲ့အခြေအနေဟိုဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့ဆက်ကတော့ဟိုအဲ့နေကြီးရှာပြီးတော့နော
်ဖန်ဆီးထားတဲ့သူတွေကိုမနေ့ကရှမ်းပြည်နယ်တာချင်းလိပ်မြို့နယ်အာနာပိုင်ဒီဘက်ကိုလွှဲပြောင်းပေးမယ်လို့သတင်းဆက်ပေါ်နေတဲ့ပုံမှာရှမ်းပြည်နယ်ရဲမှူးကြီးစောခင်အောင်ကအခုလိုဆိုပါတယ
်ကျွန်တော်တို့ကတော့ကျွန်တော်စီတော့ဘာမှမရောက်လာသေးဘူးညကျွန်တော်တို့ပြောရတာတော့ဟုတ်နေမယ်ဘာလို့လဲဆိုတော့ကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီတော့လွှဲပြောင်းမယ်အခြေအနေဘာမှတော့မပြောသေးဘူးည
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရပ်ဝတ်ဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးလင်းဖြူတို့ကိုထိုင်းနိုင်ငံချင်းမာကပြန်လာစဉ်ရန်ကုန်လူစိမ့်မှာဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဖမ်းဆီးပြီးတော့အကြမ်းဖက်တိုက်ခိုက်ရေးဥပဒေ50နှစ်ကာကြီးခါခွေကန်းငယ်နဲ့အမှုခွေတရားစွဲဆိုထားပါတယ်ဒီလိုမိသားစုဝင်တွေကိုဖမ်းဆီးတဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာစိုးကျိုးကိုပိုပြီးဥတီသွားစေနိုင်မယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အခုဒီ ULA အေအေကောင်းဆောင်တွေရဲ့မိသားစုတွေကိုတော့ဥတီပြီးတော့လောက်တဲ့ဥစ္စာမျိုးကအရင်ဒေတော်လိုင်းရဲ့အဖွဲ့အစည်းနဲ့ဟိုဖြစ်ဖြစ်ပေါ့ဗျာနော်အရင်တိုက်ခိုက်တဲ့ဒီသမိုင်းတစ်လျှောက်မှာအဲ့လိုမျိုးဟိုပြင်းထန်တာဥတီတာမရှိသေးဘူးဗျာဆိုတော့ဒီဟာတွေကပြောမယ်ဆိုလို့ရှိရင်အများကြီးဒါစိုးကျိုးဘက်ကိုဥတီလာတယ်လို့ပြောလို့ရတာ
အခုလိုဒေါ်လာရေးလက်နက်ကဖွဲ့တွေရဲ့မိသားစုဝင်တွေကိုဖမ်းဆီးတက်လို့ရဟာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေပိုသွေးပွားစေနိုင်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူဦးမောင်မောင်စိုးကပြောပါတယ
်လက်နက်ကိုင်တိုက်နေကြတဲ့အဖွဲ့အစည်းကောင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအဲ့ဒါတွေကိုဖမ်းဆီးတာတော့တော်တော်များရှိပါဘူးသူတို့ရဲ့မိသားစုဝင်တွေကိုဖမ်းဆီးဖို့လုပ်တယ်ဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်တင်းမာမှုပိုများလာပါလိမ့်မယ်နောက်တစ်ခုကတော့ဖွဲ့စည်းမှုမှာဝင်တိုက်ခိုက်နေတယ်ဆိုပေမဲ့သူ့ရဲ့ဖွဲ့စည်းဝင်မိသားစုတွေကိုတွားပြီးဖမ်းလာတော့ဘယ်လိုမှတိုက်နိုင်ဘူးလို့ထင်ပါတယ်
မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့ငင်းချိုင်းကြီးနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာတိုင်းဒါလက်နက်ကန်ဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်တွေ့ဆုံမှုအတွက်ပြည်တွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကန်ဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစစ်ရေးကဲခတ်သူတွေကဆိုပါတယ်ခင်ဗျာ